2018ခုနှစ်ကမ္ဘာဖလားပေါ်လုံးကြံပွဲကိုဒီကနေ့ကြာတာပြီးနေမှာစတင်တော့မှာဖြစ်ပါတယ်။ဇွန်လ14ရက်နေ့ကနေဇူလိုင်လ15ရက်နေ့အထိလောင်းနေချီကြံမြင့်မှာဖြစ်တဲ့ဒီပွဲကိုရုရှားကအင်ရှင်ဖြစ်လက်ခံကျင်းပပေးမှာဖြစ်ပါတယ်။ငွေကြေးကုန်ကျများလာတဲ့ကမ္ဘာဖလားပွဲအတွက်ရုရှားဘက်ကဘလောက်အဆင်သင့်ဖြစ်နေပါပြီလဲ။ဒီကမ္ဘာဖလားပွဲမှာပါဝင်ရှင်ပြိုင်ကြမယ်နာမည်ကြီးကစားသမားတွေနဲ့အသင်းတွေရဲ့အလားအလာနဲ့မြန်မာပြည်သက်ရဲ့မျှော်လင့်ချက်တွေကိုပါသိရအောင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာလက်ရွေးစင်ဂိုးသမားဟောင်းတူဖြစ်တဲ့ကိုရင်ထွေးကိုဆက်သွယ်မေးမြန်းထားပါတယ်ဒေါက်ခင်မျိုးတက်ကတင်ပြပေးမှာပါရှင
်2018မှာကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့ရွေးချယ်အချိန်မှာကမ္ဘာနိုင်ငံတွေကိုရုရှားကအင်ရှင်ပြည်ပဒတာရင်ဖွင့်ကြိုးစားမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကကြေပေးခဲ့တာဖြစ်ပြီးရုရှားဆိုတာထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့
Приветствую поклонников футбола и лучшие футбольные сборные планеты.
ကမ္ဘာမှာအကောင်းဆုံးဘောလုံးအသင်းတွေနဲ့ဘောလုံးပွဲကြီးပြိုင်ပွဲအားလုံးကိုကြိုးစားပါတယ်။ရုရှားကိုရောက်နေပြီးသားသူတွေရောနောက်ရောက်တာနဲ့ပြိုင်ပွဲတွေရောဒီနှစ်သမိုင်းဝင် FIFA ကမ္ဘာဖလားဘောလုံးပွဲကြီးကနေကြိုးစားပါတယ်။ကမ္ဘာဘောလုံးမိသားစုအားလုံးကိုလည်းမင်းထွေးစွာကြိုးစားပါတယ်။ဘောလုံးပွဲတွေကနေမိမိနိုင်တဲ့အမှတ်တရတွေရကြဖို့အပြင်ရုရှားနိုင်ငံကနေမိမိရဲ့အတွေ့အကြုံတွေရကြပါစေလို့ဆုတောင်းပါတယ်လို့ရုရှားဘာသာနဲ့သမ္မတပူတင်ကပြောသွားတာပါ။ကမ္ဘာဖလားပွဲအတွက်ပြင်ဆင်ရေးတွေအစီအတွေတွင်ဒုံဂျုံကြီးကအစလိုအပ်တာဖြစ်ပြီးဒီပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပရတာဟာကုန်ကျစရိတ်ကဒေါ်လာ12ဘီလီယံလောက်ရှိနေတာပါ။ဒါတော့အကုန်ကြခံပြီးကျင်းပရပေမဲ့ရုရှားဘောလုံးအသင်းဟာ FIFA ဘောလုံးလောကမှာအဆင့်80ပဲရှိရမို့ရုရှားနိုင်ငံသားတွေကတော့အဆိုးဆုံးကိုရင်ဆိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့အင်္ဂါသမားတွေကပြောပါတယ်ရုရှားဘောလုံးဝါသနာအိုးတွေကလည်းသူတို့နိုင်ငံမှာဒီလိုပွဲမျိုးကိုလက်ခံကျင်းပနိုင်တာမို့စိတ်ကိုဂုဏ်ယူနေကြတာပါဒီကနေ့ကျယ်တဲ့ပွဲနေ့စတင်မဲ့2018ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအင်ရှင်ရုရှားနဲ့ Saudi Arabia တို့ကမော်စကိုကမှဖွင့်ပွဲကိုကစားကြမှာဖြစ်ပါတယ်။တောက်ကြနေမှာတော့အီဂျစ်နဲ့ဥရုဂွေးမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်တို့ရှင်ပြိုင်ကြမှာပါ။ဘောလုံးဝါဒနာထိခါတဲ့မြန်မာပြည်သက်ကလည်းကမ္ဘာဖလားပွဲကိုစောင့်ကြည့်ဖို့အတွက်အသင့်ဖြစ်နေပြီလို့မြန်မာလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကပြောပါတယ်
။ကျွန်တော်တို့ဗမာနိုင်ငံရဲ့ပြည်သက်ရဲ့အခြေအနေကဘောလုံးရုံးနေရင်ဘယ်နေရာပဲဖြစ်ဖြစ်စိတ်ဝင်စားတယ်ဘောလုံးကန့်နေတဲ့ဆိုရင်ရက်ကောပဲဖြစ်ဖြစ်မြို့နယ်ပဲဖြစ်ဖြစ်လမ်းပင်မှာဖြစ်ဖြစ်ဘယ်နေရာမှာကစားတာအားပေးကြတဲ့စိတ်သက်တည်းရရှိနေတော့ခုလိုကမ္ဘာဖလားဘောလုံးပွဲစတဲ့ခါကျတော့ပို့ပြီးတော့စိတ်ဝင်စားကြတယ်ပို့ပြီးတော့အသက်တေရုံနဲ့ပဲတင်းနေတဲ့စီရင်ချင်းကြီးတွေပြေးနေကြတဲ့အသေးငယ်အများကြီးပေါ့နော်အဲကြောင့်လဲဆိုလက်ပြန်ဆိုရင်စကြမယ်ကမ္ဘာဖလားဝက်မှာဘလူနိုင်မယ်ဘယ်သိနေတက်နိုင်လဲဆိုတော့အရာတွေကလည်း online တွေမှာရော Facebook တွေမှာရောတယောက်နဲ့တယောက်ရင်းနေဆိုနေကြတာအချင်းအပြည့်မြန်မာနိုင်ငံမှာရှိတဲ့ကြည့်ကြည့်ရအပေါ်လုံးကိုတော်တော်စိတ်ဝင်စားကြပါတယ်ခင်ဗျာ
နိုင်ငံပေါင်း48နိုင်ငံကအသင်းပေါင်း32တင်းမှာအကွက်မိမိနဲ့အကစားနိုင်ဆုံးအသင်းကဂျာမနီအသင်းဖြစ်ပြီးမြန်မာအများစုကတော့အင်္ဂလန်အသင်းကိုနိုင်စေချင်တာတွေ့ရတယ်လို့ပြောပါတယ်
ကျွန်တော်စိတ်ဝင်စားတော့ဘောလုံးကင်းကဂျာမနီဘောလုံးကင်း။ဘာကြောင့်လဲဆိုတော့ဂျာမနီကစားခဲ့တဲ့ကစားကွက်မှာသူကကင်းမကောတယောက်ရှင်ရောကျွန်တော်တို့စီးလုံးမှုတွေပေါ့နော်။အဲ့လိုမျိုးတွေကစားလာတဲ့ခါကျတော့ဘောလုံးထဲမှာကျွန်တော်ကူတီလက်ရှိဒီဘောကမှာနံပါတ်1ပေးတဲ့အပြင်ဂျာမနီဘောလုံးကင်းဖြစ်တယ်ခင်ဗျာ။သုံးတဲ့တင်မှာဘယ်သူရနိုင်တယ်လို့မို့ကျွန်တော်ထင်တဲ့ကျွန်တော်အကြည့်လေးတွေပေါ့နော်။နောက်တစ်ခုကဗမာပြည်မှာရှိနေတဲ့ဗမာပြည်ကတော်တော်များများရဲ့စိတ်ထဲမှာ crazy ဖြစ်နေတဲ့ဘောလုံးကင်းကတော့အင်္ဂလန်ဘောလုံးကင်း။အဲ့ကြိုက်ရတဲ့အချက်တွေလူငယ်တွေကိုဒီကအမေအင်္ဂလန်ဘောလုံးရဲ့ဒီကစိတ်နိုင်တဲ့အလားတမှာတစ်ပိုင်းကအုပ်စုနဲ့ပြုတ်သွားတယ်ဆက်ချောက်ပြီးပြုတ်ခဲ့တယ်ဒါပေမဲ့ quarter final ကြက်လာတဲ့အခြေအနေရှိခဲ့ဦးဒုတိယမှန်းနဲ့အတင်းရတော့ပြောင်းရတဲ့ World Cup မှာဂျာမနီကိုစီးနှိုက်ခဲ့တယ်မှာဆက်ခုနကုတ်ကုတ်နဲ့ရှုံးခဲ့တဲ့ Brazil ပြန်အဲ့ Brazil အတင်းရလဲကိုလက်ရှိမှန်းနဲ့အတင်းမှာသူလဲပါခဲ့ခင်ဗျာ
ဘောလုံးသမားတွေထဲမှာ Argentina က Messi Portuguese က Ronaldo Brazil က Neymar တို့ဟာမြန်မာပြည်သက်တွေရဲ့အသင်းရှင်အားကစားသမားတွေဖြစ်ပါတယ်
ပမာဒီမှာမက်ဆီရဲ့တွေ့နေတဲ့ crazy ဘောလုံးသမားကကျွန်တော်တို့လက်ရှိမှာပြီးရဲ့ World Cup ထဲမှာ3ယောက်ရှိမက်ဆီအာဂျင်တီးနာကစားတာနောက်တစ်ယောက်ကအလီမာဘရာဇီးယားကစားတာနောက်တစ်ယောက်ကပေါ်တူဂီကစားတဲ့ကျွန်တော်တို့နဲ့တူအဲ့3ယောက်ကတော့ပမာဒီရဲ့ crazy ထဲမှာပါတယ်ကျွန်တော်အတင်းနဲ့အတင်းလိုက်ပေါ့လေဟိုလူတိုင်းလူတိုင်းမှာတော့ crazy ဘောလုံးသမားလေးရှိတယ်ဒါပေမဲ့ပမာဒီလူတိုင်းလူတိုင်းမှာဒီလူကြီးလားဒီလူကြီးလားဆိုတော့အမတ်တစ်ကတော့မက်ဆီပေါ့နော်မက်ဆီကတော့ခုချိန်ကြီးတက်မှရှိတယ်ကစားတဲ့ကစားကွက်ကကိုယ်ရည်မပြသေးသူ့ရဲ့ပင်ကိုကစားတဲ့ကစားကွက်ကိုသူ့ရဲ့အန်တန်ကြီးသူ့ရဲ့ချိန်ထားနိုင်တယ်အမတ်တစ် နှစ်ကတော့ကျွန်တော်တို့ဗရာဇီးယားလေးမှာဒီမှာလူနဲ့တက်လူကက်လာတဲ့တတိယနဲ့ကက်လာတဲ့ခါမှာတက်ကိုသူ့ရဲ့ကျူးပါမှုလည်းပါလာတော့သူကဒုတိယအနေနဲ့ထင်တာတယ်တတိယတော့ဘောလုံးမင်းသားလို့ပြောနေတယ်ကျွန်တော်တို့ကဒီကျွန်တော်တို့ဆက်ကြည့်ရအဲ့ဒီတော့ကတော့ကျွန်တော်တို့ဗမာပြည်သက်တည်းရဲ့အသင်းကိုဆန့်ဆဲစီနိုင်တယ်ဘောလုံးသားတွေလည်းကျွန်တော်ပြင်နေတယ
်ဘောလုံးအသင်းတွေထဲမှာနာမည်အသင့်တင်နေရှိတဲ့နှစ်သင်းဖြစ်တဲ့ရုရှားနဲ့ Sorry Arabia ကိုကစားကြမယ်ချက်တပင်းတွေဖွင့်ပွဲမှာအင်းရှင်ရုရှားကအားသာနိုင်တယ်လို့ကိုရင်ထွေးကခံမှန်ပါတယ်2018ခုနှစ်အတွက်ကမ္ဘာဖလားပွဲကိုရုရှားနိုင်ငံမှာကျင်းပတယ်လို့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်အောင်စုကို2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအတွက်ပူးတွဲပြီးအင်းရှင်ဖြစ်တဲ့ကျင်းပကွန်ပေးခဲ့ပါတယ်။အဲဒီနိုင်ငံပူးတွဲကျင်းပကွန်ပေးလိုက်တာဟာ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်တမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။